ခံသာလို့မပါရက်လာတူတော်မောင်2019အောက်တိုဘာလကကမ္ဘာနိုင်ငံတွေမှာရှိတဲ့မျိုးတွေရဲ့လုံခြုံမှုအညွန်းကိန်းကို Economic Intelligence Unit အဖွဲ့အစည်းကထုတ်ပြန်ကြေညာခဲ့ပါတယ်ဒီလိုထုတ်ပြန်ရမှာနိုင်ငံအသီးသီးကမျိုးတော်60ရဲ့လုံခြုံမှုအစီရင်တွေရငါတို့နိုင်ငံကရန်ကုန်မြို့ဟာမလုံခြုံဆုံးမြို့နံပါတ်1စီရင်မှာချိတ်ခဲ့ပါတယ်ကမ္ဘာနံပါတ်1ကတော့ပါကစ္စတန်နိုင်ငံရဲ့မျိုးတော်ကရာချီဖြစ်ပါတယ်ဒါအပြင် World Alliance သတင်းဌာနကလည်းအာရှတိုက်မှာရှိတဲ့မလုံခြုံဆုံးမြို့တော်စင်းကိုထုတ်ပြန်ကြေညာခဲ့ရမှာရန်ကုန်မြို့ဟာအာရှမှာမလုံခြုံဆုံးမြို့အဖြစ်ဒုတိယထပ်ချိတ်ပြန်ပါတယ်။ငရုနိုင်ငံဟာမလုံခြုံဆုံးအစင်းရဲဆုံးကျန်းမာရေးဆောင်ရှောက်မှုအညံ့အဖျင်းဆုံးကမ္ဘာတစ်တော်ပြုံးတိမှုအများဆုံးကင်ဆာရောဂါဖြစ်ပွားမှုအများဆုံးနိုင်ငံတွေမှာထိတ်တန့်အဆင့်ပါဝင်နေပါတယ်။ဒါဟာထိတ်လန့်ခြောက်ခြားစရာအနေအထားတစ်ခုပါငါတို့။ပြီးခဲ့တဲ့ဩဂတ်လ3ရက်နေ့ကလည်းငရုမြန်မာနိုင်ငံရဲ့ဒုတိယမြို့တော်မန္တလေးမြို့မှာဗန်ကားပြန်လာတဲ့လင်မယားနှစ်ယောက်ကိုတနက်သမားတစ်ယောက်ကတနက်နဲ့ပြစ်ခတ်ခဲ့လို့တယောက်ဒဏ်ရာပြင်းထန်ရပြီးတယောက်တိတ်ဆုံးခဲ့ရပါတယ်။ဒါဟာငါတို့နိုင်ငံမှာအရင်ကတခါမှမကြားဘူးတဲ့တနက်နဲ့ပြစ်ခတ်တပ်ဖြတ်မှုတွေလက်နက်ခဲယမ်းတွေဖမ်းဆီးရမိတာခက်စိတ်စိတ်ကြားလာရပါတယ်။ပြစ်မှုကျူးလွန်တဲ့သူတွေဟာကဘာနဲ့ရင်မောင်းတမ်းပြီးခင်မိလက်နက်ကြိယာတွေကင်ဆောင်လာကြပါတယ်။အရင်ကဒုဒ္ဒါလောင်းနဲ့ရာဇဝမှုကျူးလွန်တဲ့အဆင့်ကနေမြင့်တက်လာပြီးတနတ်တွေကိုဖောဖောတီတီကင်ဆောင်လာကြတာသတိထားမိကြပါပါပြီးခဲ့တဲ့2018ခုနှစ်ကလည်းမန္တလေးမြို့ပြည်ကြီးတော်မြို့နယ်ကျန်းစစ်သားလမ်းမပေါ်မှာစိုင်ကယ်နဲ့တောင်းနေတဲ့သူတယောက်ဥကောင်းကြည်နံထိမှန်ပြီးတေဆုံးခဲ့ရပါသေးတယ်ခုထိတက်တဲ့တရားခံမပေါ်သေးပါဘူးအခုနောက်ပိုင်းသတင်းတွေထဲမှာရသဝမှုကျူးလွန်တဲ့သူတွေဟာလက်နက်ခဲယမ်းတွေကိုအသုံးပြုလာနေကြတာဟာမကြာခဏကြားနေကြရတဲ့အတွက်ငါတို့အဖို့ထူးဆန်းမဟုတ်တော့ပါဘူးရန်ကုန်မြို့ကစိမ့်လက်ကန်တာငါးလုံးပြိုင်လူတက်မှုမှာလူတက်သမားကတနက်ကိုအသုံးပြုပြီးတက်သွားတယ်ကြားတော့ငါတို့အထူးဆန်းဖြစ်ခဲ့ကြသေးတာပြန်ပြီးအမှတ်ရမိပါတယ်။အခုနောက်ပိုင်းမြန်မာနိုင်ငံအနှက်ဟိုနာဒီနာမှာလက်နက်မှုတွေမကြာခဏကြားနေကြရပါတယ်။နေကင်းကြောင်တောင်လူဝင်လူထွက်များတဲ့လေစိတ်လိုနေရာမျိုးမှာတော့တရားလွတ်တော်ရှင်းနေဥပိုလ်နီတနက်နဲ့လုံးကြံတက်ပြတ်ခံခဲ့ရတယ်။အဓိကလက်တဲ့တရားခံကိုအခုထိဖမ်းမမိသေးဘူး။ဒီကတဲ့ဩဂတ်လ10ရက်နေ့တုန်းကလည်းစာချီလိမ့်မြို့နယ်ရန်ကောင်ကျေးရွာအနီးစိတ်ကြွသေးပြား9တန်းကျော်ဖမ်းမိတဲ့ဖြစ်ရမှာရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပြစ်ခတ်ခဲ့လို့မူးယစ်တရားခံတယောက်တေဆုံးသွားခဲ့ရပါသေးတယ်။ဩဂတ်လ13ရက်နေ့ကလည်းတောင်ကြီးမြို့နယ်နန်စီကျေးရွာအုပ်စုမှာမူးယစ်တရားခံတွေကိုမူးယစ်ဆေးတွေအပြင်တူမီတနက်တလက်ရမ်းမုတ်950ဂရမ်ခဲသီးအလုံး20နဲ့အတူဖမ်းဆီးရမိခဲ့ပါတယ်။တလောကလည်းမန္တလေးတိုင်းသာစီမျိုးနယ်မှာမောင်းမြတ်တနက်22လက်ဖမ်းဆီးရမိခဲ့ပါသေးတယ်။ဒါ့အပြင်ဩဂတ်စနေနေ့မှာပဲမူးယစ်မှုနဲ့ထွက်ပြေးတိမ်းရှောင်နေတဲ့တရခံတယောက်ကိုတောင်ငူမျိုးကတဲခုခံတစ်ခုမှာ .38 ပစ္စတိုတစ်လက်နဲ့ကြီးစံတွေအပြင်စနက်တန်တက်လက်သား36ခွင်းပုံးတစ်လုံးကိုပါတိမ်းဆီးရမိခဲ့ပါတယ်။ဒါလောကလည်းမြစ်ကြီးနားမျိုးကကမ္ဘောဇားဘဏ်ကိုဗန်ဓမြတိုက်ရမှာဓမြတိုက်တဲ့သူတွေကတနက်တစ်လက်ကိုအသုံးပြုသွားခဲ့ပါတယ်။အခုနောက်ပိုင်းလူရဲမှုနဲ့မူရစေဝါမှုတွေမှာရာဇဝတ်သားတွေဟာနိုင်ငံတကာရာဇဝတ်ကောင်တွေနဲ့ရင်မောင်းတမ်းပြီးခိမိမိခဲယမ်းလက်နက်တွေကိုအသုံးပြုလာကြပါပြီ။ဒီလက်နက်မှုတွေထဲမှာနာမည်အကြီးဆုံးနဲ့စံချိန်အတင်ဆုံးကအရင်အာကစားဝန်ကြီးဟောင်းရဲ့အသားဖြိုးကိုကိုတင်ဆန်းရဲ့လက်နက်မှုတွေပေါ့။ဒီအမှုကလည်းအခုထိလက်ဆမတက်နိုင်နေပါဘူး။ရာဇဝတ်မှုကျူးလွန်တဲ့သူတွေဟာဗဲလန်းချောင်းကနေဗဲအဖွဲအစည်းတွေကနေလက်နက်ခဲယမ်းတွေကိုအလွယ်တကူဝယ်ယူရရှိလို့နေတာလဲဆိုတာတိတိချာချာစုံစမ်းစစ်ဆေးဖို့လိုအပ်နေပါပြီ။လက်နက်ခဲယမ်းတွေကဒီလိုအလွယ်တကူကင်တွယ်အသုံးပြုလာနေကြရင်ရာဇဝမှုထူပြောတဲ့ငရုနိုင်ငံရဲ့အနာဂတ်ဟာမတွေးဝင်စရာပါပဲငါတူ။အမှုကြီးတွေလည်းတစ်နှစ်တည်းတစ်နှစ်ပိုးပိုးပြီးတိုးတိုးလာနေပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့က2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမှုကင်းမှတ်တမ်းတွေရအမှုကြီးတွေဖြစ်တဲ့လူတက်မှုက2013ခုနှစ်မှာ1305မှုကနေ2018ခုနှစ်မှာ1369မှုလူရဲမှုက2013ခုနှစ်မှာအမှု100လာရှိရာကနေ2018ခုနှစ်မှာ220မှုမရိမှုက2013ခုနှစ်မှာ934မှုရှိရာကနေ2018ခုနှစ်မှာ1405မှုအထိတိုးပွားလာခဲ့ပါတယ်အဲ့ဒီအထက်မှာအမှုကြီးတချို့ဟာအခုချိန်ကြီးတရားခံမဖော်ထုတ်နိုင်သေးပဲစုပ်စမြုပ်စပျောက်ကွယ်သွားတော့မယ့်အနေအထားဖြစ်နေပါတယ်အထူးသဖြင့်စံချိန်တင်ရှာဝေခဲ့တဲ့မူရစေဝါအမှုတွေဟာပိုင်ရှင်မဲ့အနေနဲ့သာအဆုံးတက်ခဲ့ရတာများပါတယ်။အခုလက်ရှိဖမ်းဆီးရမိခဲ့သမျှဟာလည်းကိုင်းဖျားကိုင်းနာအဆင့်လောက်သာရှိနေတဲ့အနေအထားပါငါတို့။အခုတလော Facebook စာမျက်နှာတွေပေါ်မှာ လူပြောသူပြောများနေပြီးလူကြီးစရာဖြစ်နေတာကမြန်မာနိုင်ငံရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တဲ့တရားခံတွေအကြောင်းပါပဲခူးတိုင်းတာယာဝတီမြို့နယ်ကတရီဝင်းတိုးဆက်ကစားနေသူတွေကိုဖမ်းဆီးရမိတယ်ဆိုတဲ့သတင်းမကွေးတိုင်းဆွေဆက်တော်ကားလမ်းပေါ်မှာလူနှစ်ယောက်ကိုထမ်းရီ18,000ကျပ်ပိုးနဲ့အတူဖမ်းဆီးရမိတယ်ဆိုတဲ့သတင်းဒါအပြင်ငါမများရလို့ကန့်သက်ထားတဲ့နယ်မြေမှာငါးခိုးများနေတဲ့သူတွေကိုဖမ်းမိတယ်ဆိုတဲ့သတင်းငါပြောဘူးခိုးခုတ်တဲ့သူကိုဖမ်းဆီးရမိတယ်ဆိုတဲ့သတင်းတွေဟာရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်တွေကိုလူတွေကမင်းငော့စရာဖြစ်စေခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေမှလည်းအခက်အခဲရှိနေတာကိုပြည်သူတွေနားလည်သိရှိကြပါတယ်။လက်ရှိမှာမြန်မာနိုင်ငံရဲတပ်ဖွဲ့တစ်ခုလုံးမှာဖွဲ့စည်းပုံအင်အားက48ရာခိုင်နှုန်းသာရှိပြီးရဲတအုပ်ကပြည်သူ1300လောက်အတွက်ဝန်ဆောင်မှုပေးနေရတာဖြစ်ပါတယ်။နိုင်ငံတကာမှာတော့ရဲတအုပ်ကလူ400လောက်ကိုသာဝန်ဆောင်မှုပေးနေရတာပါ။ရဲတပ်ဖွဲ့ဝင်အင်အားကိုထမှန်ဖြည့်တင်ပြီးခင်မီအသုံးဆောင်တဲ့လက်နက်ကိရိယာပစ္စည်းတွေတက်ဆင်ပေးဖို့လည်းလိုအပ်နေပါတယ်။လုပ်ငန်းအတွက်အသုံးစိတ်ကိုလည်းထမှန်ဖြည့်ဆည်းပေးဖို့ရဲဝန်ထမ်းတွေအတွက်ဘဝအာမခံချက်ရှိပြီးဂုံတိတ်ခါရှိရှိရပ်တည်နိုင်မဲ့လုပ်ငန်းဝင်အနေထားရအောင်လုံလောက်တဲ့ကူညီထောက်ပံ့မှုတွေပေးဖို့လိုအပ်နေပါတယ်ဆိုတဲ့အကြောင်းတင်ပြရင်ဒီတစ်ပတ်ညီကုံချုပ်လိုက်ပါရစေ။မင်းလည်းအားရင်ငါးစီစာပြန်ပါ။ချစ်လက်စွာသောမင်းရဲ့အဘစန်နီဦး။Thank you.